မြန်မာနိုင်ငံရဲ့စီးပွားရေးဟာ2014ခုနှစ်နဲ့2015ခုနှစ်တည်းမှာအားကောင်းစွာနဲ့တိုးတက်နေဦးမှာဖြစ်တဲ့အကြောင်းကမ္ဘာ့ဘဏ်ကဧပြီလ13ရက်နေ့မှာထုတ်ပြန်တဲ့အရှိအအစစီးပွားရေးအစီရင်ခံစာမှာဖော်ပြထားပါတယ်။2014-2015ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 8.5% ခန့်နှုန်းရှိမယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာဖော်ပြထားပြီးဒါဟာမြန်မာနိုင်ငံမှာပြုလုပ်နေတဲ့ပြည်ပြင်ပြောင်းလဲမှုကနေတကားတွေဖွင့်ပေးလိုက်ရာကရင်းနှီးမြှုပ်နှံမှုတွေတိုးမြင့်လာတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်။အထူးသဖြင့်တော့စားလုံရေးလုပ်ငန်းတွေတိုးချဲ့ပြုလုပ်နေတာကွန်ထရိုးလုပ်မှုလုပ်ငန်းဆက်လက်ကြီးထွားလာနေလာနဲ့ဝန်ဆောင်မှုလုပ်ငန်းတွေတိုးမြားလာနေတာတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်ပုဂ္ဂလိကနဲ့အစိုးရရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေဟာလည်း 2013-2014 ခုနှစ်တည်းမှာ 26.5% ခန့်နှုန်းရှိခဲ့ရာက 2014-2015 ခုနှစ်တည်းမှာ 28.9% ခန့်နှုန်းအထိတိုးတက်လာတယ်လို့အစိုးရကမှဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့နိုင်ငံခြားငွေလဲနယ်နှုန်းပြုပြင်ပြောင်းလဲလိုက်တာဟာလည်းစီးပွားရေးတိုးတက်မှုကိုအထောက်အကူပြုစေတယ်လို့ဆိုပါတယ်တစ်ဖက်မှာအဲ့ဒီလိုတိုးတက်မှုတွေရှိနေပေမဲ့လည်းတခြားတစ်ဖက်မှာစိန်ခေါ်မှုတွေရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်ရေပြူအားဖြင့်မြန်မာစီးပွားရေးဟာအတန်အသင့်အားကောင်းတဲ့နှုန်းနဲ့ဖွံ့ဖြိုးတိုးတက်ဖို့ရှိနေပေမဲ့လည်းအစိုးရအနေနဲ့လက်ရှိဆောင်ရွက်နေတဲ့လုပ်ငန်းတိုးချဲ့မှုတွေနဲ့အခြေခံပြုပြင်ပြောင်းလဲမှုတွေကိုရပ်တန့်လိုက်ရင်အန္တရာယ်နဲ့ရင်ဆိုင်ရနိုင်တယ်လို့ဆိုပါတယ်တစ်ဖက်မှာအစိုးရအသုံးစည်းရေးတွေကိုလက်ရှိအတိုင်းဆက်လက်တိုးမြှင့်သွားမယ်ဆိုရင်ရေရှည်ရပ်တည်ဖို့အခက်အခဲရှိလာမယ်လို့ထောက်ပြထားပါတယ်။နိုင်ငံတကာမှာတဘာဝတန်ငွေနဲ့လောင်စာဆီဈေးတွေကျဆင်းနေတာကမြန်မာနိုင်ငံကိုအခုချိန်မှာဓာတ်ရိုက်ထိခိုက်မှုမရှိသေးပေမဲ့အဲ့ဒီအကျိုးဆက်တွေမကြခင်မြန်မာနိုင်ငံကိုတက်ရောက်လာပြီးတဘာဝတန်ငွေနဲ့လောင်စာဆီတူဖော်ရေးလုပ်ငန်းတွေကရင်းနှီးမြှုပ်နှံမှုတွေရော့ကျသွားမှာဖြစ်တဲ့အတွက်အဲ့ဒီကနေရနေတဲ့အစိုးရဝန်ကိုထိခိုက်နိုင်ပြီးတံပြန်အကျိုးသက်ရောက်မှုတွေဖြစ်လာမယ်လို့သုံးသပ်ခန့်မှန်းထားပါတယ်။2015နဲ့2016ခုနှစ်အတွက်အရှိအအားတိုက်တစ်ခုလုံးရဲ့ဖျက်မြစီးပွားတိုးတက်မှုနှုန်းကတော့ 6.9% ခန့်နှုန်းရှိမှာဖြစ်ပြီးတရုတ်နိုင်ငံရဲ့ဖွံ့ဖြိုးမှုနှုန်းကတော့ 9% ခန့်နှုန်းရှိမယ်လို့ခန့်မှန်းထားပါတယ်